မတ်လ10ရက်နေ့ဟာဆိုရင်အသာအယောင်လူမျိုးဘာသာစကားလူမှုစီးပွားနောက်ခံမခွဲခြားဘဲနဲ့အမျိုးသမီးအားလုံးရဲ့အောင်မြင်မှုတွေကိုအတိအမှတ်ပြုတဲ့နိုင်ငံတကာအမျိုးသမီးများနေဖြစ်ပါတယ်။မြောက်အမေရိကတိုင်းနဲ့ဥရောပတလွားက20ရာစုနောက်ပိုင်းအလုပ်သမားလှုပ်ရှားမှုတွေကနေဒီကနေ့ထွက်ပေါ်လာတာပါ VOA Plugin အစီအစဉ်မှာ Greta Van Susteren နေမြန်ထရာကိုအခြေခံပြီးတော့ VOA ရဲ့ Steve Frederick ကအမျိုးသမီးများလိမ့်မိုင်းဆိုင်ရာစောရခံရမှုအခြေအနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာအမျိုးသမီးနေ့အစီအစဉ်ဖြစ်တဲ့ရေးသားထားပါတယ်ကိုသားညိုကပြောပြမှာပါရှင
်အမျိုးသမီးတွေကိုလိမ့်မိုင်းဆိုင်ရာထိပါစောကားမှုကိုဖော်ထုတ်ဆန့်ကျင်တဲ့ #MeToo နဲ့ #NoMoo ဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုတွေဟာနိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကလှုပ်ရှားမှုတွေဖြစ်လာပါတယ် VOA Plugin အစီအစဉ်မှာGreta Van Susteren ကဒီအော်လတော်မတ်ဆူဇန်ဘရုတ်ကိုမိန့်မှန်းထားတဲ့နေရာမှာလိမ့်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကိုကင်ကြရမှာအမေရိကန်ပုဂ္ဂလိကကဏ္ဍပိုင်းဟာဆူရတက်ကိုဥစွာဆောင်နိုင်ခဲ့တာလို့ဆိုပါတယ်
။ Congress certainly and as the chair of the House Ethics Committee
အော်လတော်ရဲ့ကျင့်ဆိုင်ရာကော်မတီအုပ်ချုပ်အနေနဲ့ပြောရမယ်ဆိုရင်စွတ်တော်အနေနဲ့လေဒီကိစ္စကိုတည်တည်ချာချာကင်တွဲနေတာပါလိမ့်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကိုလူတွေထုတ်ပြောလာကြဖို့စွတ်တော်တွေကအယူသားမျိုးသမီးတွေဥဆောင်ပြီးတော့ပါတီကြီးညက်စလုံးကကြိုးပမ်းနိုင်ခဲ့တဲ့အပေါ်မှာပါဝင်နိုင်တာကိုလည်းအင်မတန်ဂုဏ်ယူဝင်းမြောက်မိပါတယ်
။မိဒန်ပြောင်းစုတလွားမှာတော်လေးပြန့်နှံ့ခဲ့တဲ့လူမှုကွန်ရက်ပေါ်ကဒီအမျိုးသမီးလှုပ်ရှားမှုတွေဟာပါကစ္စတန်လိုမျိုးနေရာတွေထိပါကြီးရိုက်ခဲ့တယ်လို့ VOA Pakistan Bureau ရုံးရဲ့အကြီးအကဲအင်ရှာတန်ဇင်းကပြောပါတယ်
။ So when the Me Too movement started in US
မြန်မာမှာစတင်ခဲ့တဲ့ Me Too လှုပ်ရှားမှုတွေဟာပါကစ္စတန်နဲ့အာဖဂန်နစ္စတန်မြို့ပေါ်တွေမှာတောင်ကြေထခဲ့ပါတယ်။ပါကစ္စတန်ကမြို့သမီးတွေဟာ Me Too ဆိုပြီးတော့ကုတ်ဖြစ်စဉ်တွေကိုရေးတင်ကျွန်တော်တို့လည်းအလားတူခံစားရပါတယ်ဆိုပြီးတော့ Hollywood ကလှုပ်ရှားမှုတွေနဲ့ပါဆက်ဆက်လာနေပါတယ်
။လူမှုကွန်ရက်ဆိုလို့ရှိရင်မြို့သမီးအခွင့်အရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့နေရာတစ်ခုဖြစ်လာတယ်လို့လည်း Partners Global အဖွဲ့ကCamisa camera ကပြောပါတယ
်. I see more and more cases of domestic violence which are advertised sort of on Facebook or Twitter.
And so we know that there are some incidents and examples of things that are related to that are being reported and reported.ဒါတော့အမျိုးသမီးတွေအနေနဲ့လိမ်မိုင်းဆိုင်ရာထိပါစော်ကားမှုဖြင့်တခြားအမျိုးသမီးတွေသူတို့အိမ်တွေမှာကြုံရတာတွေကိုပိုးပြီးတော့တတိပြုမိလာကြပါတယ်။သူတို့ချင်းချင်းစကားပြောဆိုကြပြီးတော့တယောက်နဲ့တယောက်အကြံပေးလမ်းညွှန်ကြတယ်။ဒီချင်းတွေကိုဘယ်လိုရင်ဆိုင်မလဲဆိုတာကိုတယောက်နဲ့တယောက်တိုင်ပင်ပြောဆိုလာကြတယ်
။1995ခုနှစ်မှာတော့သမ္မတဆိုတော်ဖြစ်တဲ့ Hillary Clinton ဟာတယောက်နိုင်ငံဘီဂျင်းမှာလုပ်တဲ့အမျိုးသမီးရေးကုလသမဂ္ဂညီလာခံမှာအမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အထင်ကြီးဆောင်ရွက်မှုတွေရှိခဲ့ပါတယ်။
If there is one message that echoes forth from this conference,
ဒီလာကန်ကြီးကပြောလိုက်တဲ့သတင်းစကားကတော့လူခွင့်ရေးဆိုတာအမျိုးသမီးအခွင့်ရေးပါပဲ။အမျိုးသမီးအခွင့်ရေးဆိုတာဟာလည်းတကယ်တော့လူခွင့်ရေးပါပဲ
။ဒါပေမဲ့လည်းဒီနီလာကန်ကြီးလောက်တာဆယ်စုနှစ်နှစ်ခုရှိလာပြီနဲ့ဖွံ့ဖြိုးပြီးနိုင်ငံဒီမှာတော့မှအမျိုးသမီးအခွင့်ရေးမှာစင်ခေါ်ချက်တွေရင်ဆိုင်နေရတော့မှပဲ။အမေရိကန်လိုနိုင်ငံမှာတော့မှအမျိုးသမီးတွေနိုင်ငံရေးထဲမှာပူပါလာဖို့လူနေသေးတယ်လို့အောက်လတော်မတ်ဆူဇန်ဘရုတ်ကပြောသွားပါတယ်။
We need more women to run for office. That's something the U.S. has actually fallen behind on.
Look, I mean, you need to be looking at it. ချားတိုင်းပြည်တွေနဲ့ရှင်အမေရိကန်ကနောက်မှကျန်နေတာပေါ့ American ပြည်တော်စုတဲ့တခြားတိုင်းပြည်တွေမှာဆိုရင်စစ်တော်တွေထဲမှာအမျိုးသမီးတွေပိုပြီးပါနေကြပြီလေဒါကြောင့်မလို့အစိုးရဌာနအဆင့်ကျင်မှာလေအမျိုးသမီးတွေပိုပြီးပါဝင်ဥဆောင်လာဖို့လိုလားပါတယ်ရှင်
ဒီနေ့လုံလန်းစီတွေမှာတော့အမျိုးသမီးတွေပါဝင်မှုဟာပိုပြီးတော့အောင်မြင်နိုင်ခြေရှိတယ်လို့ကမစ္စတာကမရာကပြောပါတယ်
There are also empirical studies that show that when women are involved in peace processes, then peace is.
ဒီနေ့လုံလန်းစီတွေမှာအမျိုးသမီးတွေပါဝင်ခြင်းအဖြစ်ငြိမ်းချမ်းရေးဟာပိုပြီးတော့ခိုင်မာတည်တတ်တယ်။လိင်ကျန်းဖတ်မှုမျိုးကိစ္စတွေလည်းကြောက်ကြွယ်ကုန်တယ်လို့လက်တွေ့လေ့လာချက်တချို့မှတွေ့ရပါတယ်
။ကမရာလူမျိုးသူတည်တွေကတော့ Liberia နိုင်ငံကိုဥပမာထားပြီးတော့နိုင်ငံကြီးထဲမှာအမျိုးသမီးတွေပါဝင်မှုဟာပိုပြီးတော့နိုင်ငံကြီးအပြောင်းအလဲတွေကိုဖြစ်စေတယ်လို့လည်းသုံးသပ်ထားကြပါတယ်ခင်ဗျာ။